ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တာမျိုးပြုတ်တပ်ဖြတ်မှုဆန်ရဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာဒုတိယသမ္မတဦးမြင့်စွေကယတိပြတ်ညင်းဆိုလိုက်ပါတယ်
။ကော်မရှင်ရဲ့စုံစမ်းစစ်ဆေးချက်များကိုအခြေခံပြီးသုံးသပ်ပြောကြားရမည်ဆိုပါရင်ကုလသမဂ္ဂလူခွင့်ဆန်ရမှာမင်းကြီးယုံကသုံးသပ်တဲ့ Crime Against Humanity ဖြစ်နိုင်ခြေလုံးဝမရှိပါကြောင်းနဲ့ Ethnic Cleansing ဟုယူဆနိုင်သည့်အနေအထားလဲလုံးဝမတွေ့ရှိပါကြောင်းပြောကြားလိုပါတယ
်ဒုတိယသမ္မတဦးမြင့်စေဦးဆောင်တဲ့မောင်တော်ဒေသစံစမ်းရေးကော်မရှင်အဖွဲ့ရဲ့အပိသက်အစီရင်ခံစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာသမ္မတကအခုလိုပြောဆိုသွားတာပါစစ်တပ်ဘက်ကအုပ်စုဖွဲ့အဓမ္မကျူးလွန်တာမရှိတယ်လို့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းရွာတွေကိုရှင်းပစ်ခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်စေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြုစုထားတဲ့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအဖွဲ့တစ်ခုရဲ့အစီရင်ခံစာမှာတော့တပ်ဖြတ်မှုတွေအုပ်စုဖွဲ့အဓမ္မပြုချင်မှုတွေစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကြီးရွာတွေကိုဖျက်ဆီးခဲ့တာတွေရှိတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကလည်းအစိုးရအနေနဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဖို့ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့တောင်းဆိုခဲ့ပါတယ်။မြန်မာအစိုးရရဲ့မောင်နှံဒေတာစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အတွင်းရေးမှူးဦးဆောင်မြင့်ဖေကတော့ကဘာတလောပြောဆိုချက်တင်တဲ့မြေပြင်အခြေအနေတွေမှာကွဲပြားမှုတွေရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ဥရှိကြကြီးရကျွန်တော်ထင်တယ်ဆရာတို့ရောက်မှာမဟုတ်မရောက်လည်းမရောက်နိုင်ဘူးဥရှိကြကြီးရ။အဲ့ဒီမှာလူကြီးရေ6000လောက်ရှိတယ်အင်ဂျီ920ခန့်ရှိတယ်။အဲ့ဒီမှာသူကသူ HC ကြရဲ့အစင်ခံသားမရောဘယ်မှာရောအကုန်လုံးကသူတို့ရွာမှာအစော်ကားမခံရတဲ့အိမ်တအိမ်မှမရှိဘူးတဲ့။ဆောင်ရကားနဲ့အင်ကြီးပဲဆိုပြီးတော့သူကဒီဟာကမီဒီယာပေါ်မှာကဘာတိအောင်လုပ်တာသို့တော့ကျွန်တော်တို့တကယ်သွားတဲ့အခါမှာဒီဖြစ်စဉ်တွေမရှိဘူ
းပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမောင်နှောဒေတာကမြန်မာဆိုးရနေကြားဆောင်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းမြန်မာတပ်မတော်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာပါဒီတိုက်ခိုက်မှုတွေနောက်ပိုင်းမြန်မာဆိုးရရဲ့နေမြေရှင်းလင်းဆောင်ရွက်ချက်တွေမှာလူခွင့်ကြီးချိုးဖောက်မှုဆိုင်ရာဆွတ်ဆွဲချက်တင်တဲ့ပတ်သက်လို့စုံစမ်းမှုကုလသမဂ္ဂဘက်ကမြန်မာဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းထားပေမဲ့မြန်မာဘက်ကတော့လက်တင်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်